ထောင်ချခံထားရတဲ့ writers သတင်းတော်နှစ်ယောက်အတွက်အန်နီယေဂျာကသတင်းလွတ်လပ်ခွင့်ရအောင်တတိရှိရှိစွန့်ဆောင်နိုင်ခဲ့သူတွေအဖြစ်ကုလသမဂ္ဂ UNESCO ကနေဂွေယာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုချီးမြှင့်လိုက်တဲ့အပေါ်ဂုဏ်ယူကြိုဆိုကြောင်းနဲ့သူတို့အပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ထားတာကနေအမြန်ဆုံးပြန်လွတ်ပြေးဖို့ကိုမြန်မာသတင်းမီဒီယာကောင်စီဝင်နဲ့သူတို့နှစ်ဦးရဲ့အကျိုးဆောင်ရှေ့နေကတောင်းဆိုလိုက်ပါတယ်writer သတင်းတော်နှစ်ဦးအမှုနောက်ဆုံးအယူခံဝင်ထားပေမဲ့အခုအချိန်ထိအကျိုးအကြောင်းတစုံတရာမသိရသေးပဲအမှုအတွက်မျှော်လင့်ချက်တော့အပြည့်ရှိပါတယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်မဆုမွန်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင
်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကသတင်းတွေရယူခဲ့လို့နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်ခံထားရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကိုနိုင်ငံတကာမှာသတင်းလွတ်လပ်ခွင့်တွေကိုအသက်အန္တရာယ်ကြားကတတိရှိရှိစွန့်ဆောင်နိုင်သူတွေကိုသာရွေးချယ်ပေးအပ်တဲ့သတင်းလွတ်လပ်ခွင့်စုကိုကုလသမဂ္ဂလက်အောက်ခံ UNESCO ကချီးမြှင့်လိုက်တာဖြစ်ပါတယ်သူတို့ဟာအဲ့ဒီစုနဲ့ထိုက်တန်တဲ့သူတွေဖြစ်တဲ့နိုင်ငံတကာကသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့တာပါသူတို့ဟာလူခွေချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးစားရင်းဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းတတိပြောင်ပြောင်မှုတော်လန်လိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတွေကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့တာဖြစ်ကြောင်းစုရွေးချယ်ရေးခုံတမာရီအဖွဲ့ဥက္ကဋ္ဌ Vitus Touchman ကပြောဆိုထားပါတယ်အခုလိုမျိုးလူခွေချိုးဖောက်မှုတွေကိုဖုံးကွယ်ထားတာကိုအများသိအောင်စွမ်းဆောင်ပြနိုင်တဲ့သတင်းသမားတွေအဖြစ် writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကိုအသိအမှတ်ပြုကမ္ဘာသတင်းလွတ်လပ်ခွင့်စုချီးမြှင့်တဲ့အပေါ်မှာကြိုးဆိုကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွေ့အမှုတစ်ကိုပြည့်ကျော်ကအခုလို VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ကတော့ဒီလိုစုပေးပြီးမှပြတာကြိုးဆိုတယ်ဒီလိုမျိုးလူခွင့်ရေးချိုးဖောက်ခံတဲ့ကိစ္စလိုမျိုးကိုပေါ်ထုတ်ရေးတာပါဘောနော်ဟိုဖုံးကွယ်ထားတဲ့ကိစ္စတစ်ခုကိုနေရာကအများနဲ့ပြည်ပင်ပြည်တဲ့ကိစ္စတစ်ခုပေါ်ထုတ်ရေးတဲ့ဟာကိုဂုဏ်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့ကြိုးဆိုတယ်ပေါ့နော်နောက်ဒီပိုင်းနဲ့မှာပဲဒီဟာကိုဒီလိုကြီးလေးတဲ့ပြည်နယ်နဲ့ဖြစ်ပြီးတဲ့ဟာတော့ဒါတော့မဖြစ်တင်ဘူးလို့ယူဆတယ်နော်ဒီကိစ္စမှာနိုင်ငံကြီးရဲ့ချက်တွေနဲ့ဖြစ်တန်ခံရတယ်လို့ကျွန်တော်တော့အဲ့လိုပဲဆရတာပေါ့နော်ဆာမှုဖြစ်သေးလာတဲ့အချိန်ရောဖမ်းဆီးရတဲ့အချိန်ဒီပုံမှန်နဲ့တက်တဲ့အဲ့ဒီအချိန်မှာလည်းဆောက်လုံးဒီလိုလုပ်တာမတရားဘူးဆိုတဲ့ဟာမျိုးအများအားထုတ်ပေါ်ပြောခဲ့တယ်ဒီလိုကိစ္စမျိုးမီဒီယာကနောက်ဆုံးမလုံအောင်မလုံရဲအောင်ဆိုတဲ့သဘောလို့ကျွန်တော်ကတော့
writer သတင်းတော်တဦးရဲ့အမှုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာနောက်ဆုံးအယူခံဝင်ထားပေမဲ့အခုချိန်ထိအကျိုးအကြောင်းတစုံတရာမသိရသေးခင်မှာအခုလိုမျိုးသတင်းသမားတဦးကိုကုလသမဂ္ဂကနေကမ္ဘာသတင်းလွှတ်လပ်ခွင့်စုချီးမြှင့်တဲ့အပေါ်မှာအမှုတွေတွေအတွက်အားတက်ရသလိုသူတို့နှစ်ဦးအတွက်လည်းစိတ်ဓာတ်ခွန်အားတွေရစေပါတယ်လို့ writer သတင်းတော်တဦးရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေဥခင်ပေါင်းဇော်ကပြောပါတယ်
အကျဉ်းတော့အင်မတန်အားလည်းတက်တာပေါ့နော်ဟိုရှင်းနေနေလည်းနောက်ပြီးတော့ဂုံလည်းယူတာပေါ့ဗျာနော်ဒီကလည်းပြီးရင်ပြီးလိုက်တဲ့ဥစ္စာပါပဲနော်အရင်လည်းပန်အမေရိကတွေပါတော့လက်ရှိပြီးပြီးကြတယ်နော်အဲ့တော့အဲ့ဒီအရာတွေရောနောက်ပြီးတော့ဟိုအမေရိကန်ဟိုဂျာနယ်လစ်ကဂျာနယ်လစ်တွေလည်းပြီးတာတွေပဲအဲ့စုပြီးတာမှမများဒါသူတို့ကလည်းပဲ encourage လုပ်တဲ့သဘောပေါ့ဗျာနော်ကောင်းပါလေအများကြီးကော
င်းပါအန်ဒီဆိုရအနေနဲ့အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကဒီ writer သတင်းတော်တဦးရဲ့အမှုပေါ်အခြေခံပြီးမြမသတင်းမီဒီယာလွတ်လပ်ခွင့်ကိုဝေဖန်စိုးရိမ်နေကြတဲ့အပေါ်အလေးနက်ထားဖို့လိုပြီးတော့ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ထားတာတွေကိုလည်းပြန်လည်သုံးသပ်ဖို့လိုပြီးလို့လည်းကိုပြည့်ကျော်ကအကြံပြုပါတယ
်ဆိုတော့တကယ်တမ်းကျတော့ဒီလိုမျိုးဟိုနိုင်ငံတကာကပြောဆိုတဲ့ဟာတွေကိုပြန်သုံးသပ်တင်တယ်လို့ထင်တယ်နိဟိုဒီဟာတရားစီရင်စနစ်မဆက်ပတ်ဘူးလို့ဆိုတော့ပြောရမှာမဟုတ်ဘူးဟိုမီဒီယာလက်လက်ဆိုင်ဆိုရှိတော့ကြည့်တော့ဖြစ်ပင်ပြတဲ့အဖြစ်ကိုတွေ့ရတော့တနာခံနေဆိုတာတစ်ခုဖြစ်ပင်တဲ့လမ်းကြောင်းဖြစ်ပင်တဲ့နေသားမျိုးပဲပြန်ပြီးတော့တုံ့တက်ပြီးတော့ဟိုပင်ပင်ဆုံးဖြတ်တင်နေ
writer သတင်းတော်တဦးရဲ့အမှုကိုပြီးခဲ့တဲ့ဖေဖော်ဝါရီလတရက်တွေကဒေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာအယူခံတင်ထားပြီးတော့သူတို့တဦးရဲ့အမှုပေါ်မျှော်လင့်ချက်အမှုရဲ့နောက်ဆုံးအခြေအနေကိုတော့သတင်းသမားတွေရဲ့ရှေ့တွေဥက္ကဋ္ဌပေါင်းစောကအခုလိုရှင်းပြပါဗျ
။ဟုတ်ကဲ့နောက်ဆုံးအယူခံဝင်ထားတော့အမိန့်ချဖို့ပါပဲနော်အယူခံကိုလက်ခံလားလက်မခံလားအခုထိတော့စည်ရင်ထဲမှာပေါ်လေဘူးကွာ။ Friday တိုင်းမှာဟိုစည်ရင်ထွက်တယ်ဗျာ
။ဟုတ်ကဲ့ဆရာ
အမိန့်ချမယ်စည်ရင်နေ။အဲ့ဒီအမိန့်ချမယ်စည်ရင်ထဲမှာမပါသေးဘူးပေါ့ဗျာနော်ကြံကြော်မအမေ
ကဩဟုတ်ကဲ့ဟုတ်ကဲ့
ရှင်ကတော့၃ခုရှိတာပေါ့အလားလား၃ခုအခုကတော့ကျွန်တော်တို့ပြောတာကိုလက်ခံပြီးတော့ဒီသူကအယူခံကိုအတည်ပြုပြီးတော့အောက်ရုံးအမေကြီးဖြတ်ပြီးတော့အပီးပြတ်လွတ်မယ်ပေါ့တိတ်ကနှစ်ကအယူခံကိုလမ်းပယ်ပြီးတော့အောက်ရုံးအမေကြီးကိုအတည်ပြုမယ်ပေါ့နော်တတိယကဒါမှမဟုတ်အယူခံကိုတပိုင်းတစလက်ခံပြီးတော့အောက်ရုံးရဲ့ပြစ်မှုထင်ရှားတွေ့ရှိတဲ့ကိုတော့ပြစ်ဒဏ်ကိုကျော့ပေါ့ဗျာအဲ့၃မျိုး၃မျိုးမျိုးပေါ့
သူတို့တို့ရရှိခဲ့တဲ့ဒီဂီယာမိုကနိုသတင်းလွတ်လပ်ခွင့်ဆုချီးမြှင့်ပွဲကိုတော့လာမယ့်မေလ၃ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာတော့မေလ၃ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကျင်းပမယ်။အီသီယိုးပီးယားနိုင်ငံမှာဆုချီးမြှင့်မှာဖြစ်ပါတယ်။ဒီဆုဟာကိုလံဘီယားနိုင်ငံဘိုဂိုတာမြို့မှာ1986ခုနှစ်ကသူ့ရဲ့သတင်းစာတိုက်ရဲရှေ့မှာလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ကိုလံဘီယားသတင်းတော်ဂီယာမိုကနိုအိုင်ဇယ်ဆာကိုအစွဲပြုပြီးချီးမြှင့်တာလည်းဖြစ်ပါတယ်ရှင်။
မဆုမွန်ဆက်သွယ်မြင်းမြန်းထားတာပါ